အင်ဒိုနီးရှားနိုင်ငံဆူနာဝီစီကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတံကြောင့်တေဆုံးသူ1200ကျော်ရှိသွားပြီဖြစ်ပါတယ်။ဘေးဒဏ်အဆိုးအဆုံးခံခဲ့ရတဲ့ပါလူမြို့ကနေသတင်းပေးပို့ချက်တွေမှာတော့မြို့ခံတွေကအစားအသောက်နဲ့ရေတန့်ရဖို့အတွက်ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေတဲကိုဝင်ရောက်လှည့်ရနေကြတယ်လို့ဖော်ပြကြပါတယ်။အစိုးရဘက်ကအရေးပေါ်ကူညီထောက်ပံ့ရေးနှေးကွေးလွန်လာကြောင်းမကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုတွေ့လို့တွင်ညာမြို့တဝန်းကအပြည့်စည်တွေချမှာကဲစေးအဖွဲ့တွေတူးဖော်နေကြဆဲဖြစ်ပေမဲ့ဆက်ရန်တရားကြီးတွေမရှိတာကြောင့်နှောင့်နှေးကြံ့ကြာနေပါတယ်။ပါလူမျိုးကပြိုကျနေတဲ့ Rawraw ဟိုတယ်မှာအနည်းဆုံးလူပေါင်း50လောက်ပိတ်မိနေတယ်လို့လည်းယူဆထားကြပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပြင်အား 9.5 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီး6မီတာလောက်မြင့်တဲ့ဆူနာမီလှိုင်းလုံးကြီးတွေတန်းကြောင့်တည်ဆုံးသူအရေအတွက် 1234 ယောက်ရှိသွားပြီလို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲရေးဌာနကအင်္ဂါနေ့မှာကြေညာပါတယ်ပါလူမျိုးတွင်းကအိမ်တွေအဆောက်အုံတွေအများအပြားပြိုကျခဲ့တာကြောင့်ဒေသခံ5000လောက်ရွှေ့ပြောင်းထားရပါတယ်ဆူနာမီရေလိုက်တံကြောင့်ဆူလာဝေစီကျွန်းပေါ်ကလမ်းတွေတရားတွေကိုတိုက်စားသွားပြီးလေစိတ်လဲပျက်စီးခဲ့တာကြောင့်ကုညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့နှေးကွေနေပါတယ်စစ်တပ်ရဲ့ကုန်တင်လေယာဉ်ဒါမှမဟုတ်လဲလေကြောင်းလိုင်းလေယာဉ်နဲ့ကျွန်းကနေထွက်သွားလို့ရမလားဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္လာနေ့တုန်းကလည်းလူပေါင်း3000လောက်လေစိတ်ကိုရောက်လာခဲ့ကြပါတယ်ပါလူမျိုးအနည်းကခရိုင်3ခုကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေရောက်ရှိသွားကြပြီဖြစ်ပြီးတည်ဆုံးသူအရေအတွက်တိုးလာနိုင်တဲ့အပေါ်အရေးပေါ်တာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ခရိုင်3ခုပေါင်းမှာနေထိုင်သူလူဦးရေကတသန်းကျော်ရှိနေတာဖြစ်ပါတယ်။